EU ရောပါတမကတွေကနေဗြိတိန်နိုင်ငံထွက်သွားပြီးတဲ့နောက်ပိုင်းအနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့ကြေညာစာတမ်းမူတမ်းကို EU နဲ့ဗြိတိန်အစိုးရကြားသဘောတူနိုင်ခဲ့ပြီးတဲ့နောက်ကောင်းမွန်တဲ့သဘောတူညီမှုတွေရဖို့နှိစက်နေပြီလို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောကြားလိုက်ပါတယ်။ EU ကဗြိတိန်ထွက်သွားပြီးရင်နှစ်ဖက်ကြားကုန်သွယ်ရေးလုံခြုံရေးအပအဝင်ကိစ္စတွေမှာဘလို့တက်မှတ်ရှင်းတုံးမလဲဆိုတဲ့စာမျက်နှာ26မျက်နှာပါတဲ့ကြေညာစာတမ်းမူတမ်းကိုဥရောပကောင်စီကမူအားဖြင့်သဘောတူလိုက်တာပါ။EU ရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအဆုံးအဖြတ်တွေကိုဥရောပကောင်စီကချမှတ်ပေးရတာဖြစ်ပြီးတော့ဗြိတိန်နှုတ်ထွက်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုကြီးကြပ်နေတာပါ။ EU နိုင်ငံကောင်ဆောင်တွေဘက်ကအတည်ပြုနိုင်ဖို့ကြေညာစာတမ်းမူကြမ်းကိုနိုင်ငံရေးအဆင့်အမူအချင်းသဘောတူလိုက်ပြီးလို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ပြီးတဲ့နောက်ပိုင်းမှာဒီလိုက်နိုင်ရမယ့်အချက်တွေပါတဲ့သဘောတူမှုမူကြမ်းကတော့နှစ်ဖက်ကြားသဘောတူထားပြီးဖြစ်ပါတယ်။ဒီအချက်တွေပေါ်ဗြိတိန်နိုင်ငံထဲမှာအကြီးအကျယ်ဆက်ကျင်ဝေဖန်မှုတွေလည်းရှိနေပါတယ်။ဗြိတိန်ပြည်သူတွေအတွက်ကောင်းမွန်တဲ့အနာဂတ်အတွက်မှန်ကန်တဲ့သဘောတူညီမှုရဖို့လက်တကမ်းနဲ့လိုတော့တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဒီကနေ့မှပြောကြားခဲ့ပါတယ်။2019မတ်လ29ရက်နေ့ကျရင်ဗြိတိန်တရားဝင်နှုတ်ထွက်သွားပြီးတဲ့နောက်ပိုင်းနှစ်ဖက်လိုက်နိုင်ရမယ့်တတ်မှတ်ချက်တွေပါတယ်။သဘောတူညီချက်မူကြမ်းကိုရောဒီကနေ့ရရှိခဲ့တဲ့ကြေညာချက်စာရဲမူကြမ်းကိုပါတနင်္ဂနွေနေ့ကျရင်တော့ EU ကောင်ဆောင်တွေပြောင်းပြန်နိုင်ငံ Brussels မြို့တော်မှာတွေ့ဆုံပြီးအတည်ပြုကြမယ်လို့မျှော်လင့်ရပါတယ်။